Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ25ရက်တောက်ကြနေမနေ့ပဲရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ဒီမနက်ကမှတက်ခတ်မှုတွေရောက်တိမ့်နေချီတဲ့ဒေသကရသားတွေအိုးအိမ်ဆုံးခွာတွပြင်းနေရတဲ့ပေါ်ကုလသမဂ္ဂကစိုးရိမ်နေတဲ့တဲ့မြန်မာရေးဖြစ်ရှင်းမှုတိုက်တွန်းထားတဲ့အာဆီယံရဲ့ဘောတဘောတူညီချက်ကိုမြန်မာဆရာနာရီနဲ့အကောင့်ထဲပေါ်ဖို့အမေရိကန်ကပြောလိုက်တဲ့တဲ့တွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတဲ့တွေကိုကိုခမောင်စိုးမင်းနဲ့တူပြောပြပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်တဲ့တဲ့အပြင်မြန်မာစစ်ကောင်စီက ICJ တရားရုံးအမှုကိုကိုယ်စားလှယ်လှုပ်ပြီးတွားရောက်ရင်ဆိုင်မှာဖြစ်ပါတယ်အခုလိုရင်ဆိုင်တာနဲ့ပတ်သက်လို့လူအခွင့်ရေးရှိနေကြီးဦးကြီးမြတ်သုံးသက်တာကတော့
အနေကအကြီးကဲလောလောဆယ်ဖြစ်နေတဲ့သူတွေနဲ့ပတ်သက်လာရင်တော့သူမသွားရင် X party လို့ခေါ်တာပါတရားရုံးမှာသူမလာဘဲနဲ့မျက်ကွယ်မှာဆစ်သွားပါမယ်။အိုးနာမှာပေါ့နော်။အဲဒီရောမလို့ခုကံမယ်လို့ဆုံးဖြတ်လိုက်ပုံရပါမယ
်။ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူထိုင်းရောက်မြန်မာတွေကိုဗစ်ကူးစက်ခံနေရတဲ့အချိန်လေးထိုင်းနိုင်ငံမှာလည်းဆန္ဒပြပွဲတွေတကြောပြန်လှုပ်လာနေကြတဲ့အကြောင်းနဲ့ကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ကြီးညာပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာဆေးအနာသိမ်းပြီးနောက်ပိုင်းတက်ခတ်မှုတွေဆက်လက်ပြင်းထန်နေတဲ့အတွက်သိမ်းကနန်းထိရှိတဲ့ဒေသခံရဲသားတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပုံစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားတက်ခတ်မှုတွေတိုင်းဒေသနဲ့ကန်ဖွဲ့တွေချင်းချင်းကြားတက်ခတ်မှုတွေကြောင့်လူပေါင်း2,300,000လောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့ကြောင်းကုလသမဂ္ဂစံနာမှုအကူအညီပေးဖွဲ့စည်းရရဲ့ပြောကြားချက်ကိုကိုကပ်ပြီးကုလသမဂ္ဂတွင်ရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ရှာကျသာပြင်းနေသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါထူးသဖြင့်လူပေါင်း38,000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့မြန်မာနိုင်ငံ8,000ဘက်ဒေသကအခြေအနေတွေပေါ်ကုလသမဂ္ဂဖွဲ့စည်းရစိုးရိမ်နေတယ်လို့လည်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရုံအိုချာရဲ့ကျသာပြင်းနေထုတ်ပြန်ချက်မှာတော့မေလ22ရက်နေ့ကစကြားပြည်နယ်ကပြစ်ခတ်တွေကြောင့်ထွက်ပြေးကြရသူ33,500ပါဝင်နိုင်ငံ8000မိုင်းမှာအိုးအိမ်ဆုံးခွာရသူခန့်မှန်းကြီး38,500ရှိတဲ့အကြောင်းဖော်ပြထားတာပါချင်းပြည်နယ်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာလူမျိုးတပ်တွေကြားဒီလဆန်းအထိတက်ခတ်မှုတွေဖြစ်ရကလူပေါင်း2000ကျော်ထွက်ပြေးနေရပြီးလက်နက်ကင်ပြစ်ခတ်တွေဖြစ်ပေါ်နေတဲ့ကချင်းပြည်နယ်မှာလည်းမေလလယ်ကစလူပေါင်း11,650ကျော်ရှိကြောင်းလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာအရသာဆူရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာအခုဆိုရင်9လလောက်ရှိလာပြီပဲဆန့်ကျင်အုံကြွမှုတွေလက်နက်ကင်တက်ခတ်မှုတွေဆက်လက်ပေါ်ပေါက်နေသလိုတန်းတန်းလက်နက်ကင်ဖွဲ့စည်းနေတဲ့စစ်တပ်ကြားတိုက်ပွဲတွေလည်းပြင်းထန်နေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN ရဲ့ဘုံသဘောတူညီချက်တွေကိုမြန်မာအာဏာပိုင်တွေကအကောင့်ထဲပေါ်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်အရှေ့အာရှထိပ်သီးအစည်းအဝေးကအကြီးတန်းအရာရှိတွေနဲ့အာဆီယံရဲ့ဒုတိယအတွေ့အမြင်ချုပ်မိုက်ကယ်တိန်းတို့နဲ့ဂျာသာပရင်းတွေကတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းအရာရှိကင်မျိုးရဲ့ကြီးညာချက်မှတိုက်တွန်းလိုက်တာပါမြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်စေရေးပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့ AB လ22ရက်နေ့ကဘူဂျိုပူဂျီမင်းအွန်လိုင်းတက်ရောက်ခဲ့တဲ့အာဆီယံအသင်းကြီးရဲ့ထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘုံသဘောတူညီချက်၅ချက်ချမှတ်ပေးခဲ့ပါတယ်။မြန်မာအရေးအာဆီယံအသင်းရဲ့ဘုံသဘောတူညီချက်၅ချက်ကတော့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မြန်မာပြည်သူတွေရဲ့အကျိုးအတွက်ငြိမ်းချမ်းတဲ့နည်းနဲ့အပြေရှားနိုင်ရေးသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့အပြုသဘောတွဲဆောင်ဆွေးနွေးဖို့ဒီဆွေးနွေးပွဲတွေဖြစ်မြောက်ရေးအတွက်အာဆီယံအသင်းဥက္ကဋ္ဌရဲ့အထူးတန်တမန်ဂျာဝင်ကူညီပေးဖို့လူသားချင်းစာနာမှုအကူအညီတွေကိုအာဆီယံကပေးဖို့နဲ့အာဆီယံအသင်းရဲ့အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာပြီးမြန်မာနိုင်ငံအတွက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေမှာသက်ဆိုင်တဲ့အင်အားစုအဖွဲ့အစည်းအားလုံးနဲ့တွဲဆုံဖို့ဆိုတာတွေပါဝင်တယ်လို့အာဆီယံအသင်းကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရစိုင်းနေတဲ့အာဖဂန်ညီငယ်ဆွေးနွေးပွဲတွေရှေ့ဆက်နိုင်မှုနဲ့စက်တင်ဘာလ17ရက်နေ့နောက်ဆုံးထားပြီးအမေရိကန်ဥဆောင်တဲ့နိုင်ငံတက်တဲ့မယုတ်သိန်းခင်အာနာခိုးဝေသဘောတူညီချက်ရရှိရေးဂျားလူကူညီနဲ့ဆွေးနွေးကြဖို့အာဖဂန်စစ်ပွဲမှာပါဝင်နေသူတွေကိုကတ္တန်နိုင်ငံကတရားဝင်အစိုးပြုလိုက်ပါတယ်။အာဖဂန်သမ္မတအရှရက်ကာနီသူ့ရဲ့ညီငယ်ထုကုစလေအဗ်ဒူလာတို့နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အင်ပြူရောမှာဒီနေ့တောက်ချန်နေမှတွေ့ဆုံခင်မှာပဲကတ္တန်နိုင်ငံကကမ်းလှမ်းလိုက်တာပါ။သမ္မတဘိုင်ဒန်ကတော့အာဖဂန်နစ္စတန်နိုင်ငံရဲ့ကာလကြာရှည်လက်နက်ကန်ပြုခတ်တွေအဆုံးသတ်ရေးသက်ဆိုင်သူအားလုံးကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရပါတယ်။ကတ္တန်နိုင်ငံရဲ့အဆိုပြုချက်ကိုအာဖဂန်စိုးရွားနဲ့တာလီဘန်တပုံတွေကိုပြည့်ရတဲ့သတင်းပတ်ထဲမှာပဲအတိပေးထားတဲ့အကြောင်းလဲအကြမ်းဖက်ဝါဒတပ်ဖြည့်နဲ့ပြုခတ်ဖြည့်ရှင်းဆိုင်ရာကတ္တန်နိုင်ငံရဲ့အထူးကိုယ်စားလှယ်မုတ်လက်ဘင်မဟတ်ဟာတန်ကတ္တန်နီကဒိုဟာမြို့တော်ကနိုင်ငံတကာအခမ်းအနားတစ်ခုမှာပြောလိုက်တာပါ။အာဖဂန်စိုးရွားနဲ့တာလီဘန်တွေကြားငင်းငင်းဆက်ဆက်ညှိနှိုင်းမှုတွေပြီးခဲ့တဲ့စက်တင်ဘာလကလေးကဒိုဟာမြို့တော်မှာကျင်းပနေပေမဲ့ထူးခြားတဲ့တိုးတက်မှုတွေမရနိုင်ပဲရှေ့ဆက်မတက်ဖြစ်နေတဲ့အပေါ်မှာလည်းအပြန်အလှန်အပြစ်တင်နေကြတာဖြစ်ပါတယ်။ဆွေးနွေးဖို့အတွက်ပံ့ပိုးမှုတွေလုံလောက်မှုမရှိသေးပဲတရားဝင်ဆက်ဆက်ညှိနှိုင်းမှုလုံနေကြောင်းလဲကတ္တာထူးခုဆွေကတ္တန်နီကပြောဆိုခဲ့ပါတယ်။ဂျာဝင်ညှိနှိုင်းရမှာလူလားချက်တွေကိုသက်ဆိုင်သူတွေကအမြန်ဆုံးအသိပေးဖို့လိုအပ်တဲ့အကြောင်းလဲနိုင်ငံတကာဆွေးနွေးပွဲမှာတင်းနာနေတုန်းကပြောကြားတဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်။
အနည်းငယ်စကြအာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်တွေကိုကူညီခဲ့ကြတဲ့အာဖဂန်နိုင်ငံသားထောင်ပေါင်းများစွာကိုလုံခြုံတဲ့နေရာပြောင်းရွှေ့ပေးရေးအစီအစဉ်တွေအမေရိကန်ပြည်ထောင်စုကအလင်းအမြန်လှုပ်ဆောင်နေပါတယ်။အမေရိကန်အစိုးရအရာရှိတဦးကသူတို့အနေနဲ့အာဖဂန်နိုင်ငံသားစကားပြန်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့ကြသူအားလုံးကိုမကြာခင်ရက်တွေကတည်းကပြောင်းရွှေ့ပေးနေတဲ့အကြောင်းသတင်းတောက်တွေကိုမနစ်ကြာသာပရိနေကပြောပါတယ်။အမည်မဖော်လိုသူအရာရှိတဦးကလည်းသူတို့ရဲ့လျှို့ဝှက်ဆောင်ရွက်ရတဲ့အစီအစဉ်တွေကိုပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကကွန်ဂရက်လွှတ်တော်အမတ်တွေကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။အမေရိကန်အစိုးရကတော့အဲ့ဒီလူတွေကိုအာဖဂန်နစ္စတန်နိုင်ငံထဲကလုံခြုံစိတ်ချတဲ့နေရာမှာပြောင်းရွှေ့ပေးတာတခြားနိုင်ငံတစ်ခုခုဒါမှမဟုတ်အမေရိကန်ပိုင်နဲ့နယ်မြေတစ်ခုမှာပြောင်းရွှေ့တာတွေကိုအလင်းမြန်လှုပ်ဆောင်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဖဂန်သမ္မတအရှုတ်ဂနီတို့ဒီကနေ့တောက်ကြနေ့မှာဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံကြမဲ့အစည်းအဝေးမတိုင်ခင်လှုပ်ဆောင်ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ17ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေ 9/11 နယူးယောက်မြို့ကဝေါ်ထရိတ်ကုန်သွယ်ရေးအမွှာမျှော်စင်လေးနဲ့အတိုက်ခံခဲ့ရတဲ့အနှစ်20ပြည့်အခမ်းအနားမှာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းဒိုမီတာ24 kHz 12.13 MHz ဒိုင်းဒိုမီတာ40 kHz 96.13 MHz ဒိုင်းဒိုမီတာ51 kHz 5859နဲ့ဒိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာအခြေခံအဆောက်အအုံလုပ်ငန်းတွေအတွက်သုံးဆမဲ့အစီအစဉ်ကိုသဘောတူညီမှုရခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်နဲ့အထက်ပါတီရင်းတစ်ခုကထက်လွှတ်တော်အမတ်တွေကကြေညာလိုက်ကြပါတယ်။သဘောတူညီမှုရပြီဖြစ်တဲ့အကြောင်းလွှတ်တော်အမတ်တွေနဲ့အတူဂျာလာဘင်းနေကအင်ပြူရောမှာသမ္မတကရုတ်တရက်ကြေညာလိုက်တာပါ။ဘယ်ဘက်ကမှလူရင်နာကိုအပြည့်အဝမရဘူးဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ဒါစစ်ဆန်ညီနိုင်တဲ့သဘောဖြစ်တယ်လို့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ဘုံသဘောတူညီချက်ဆိုတာကိုလည်းထင်ရနေပါတယ်ဒီမိုကရေစီစနစ်မှာဘုံသဘောတူညီမှုရဖို့ဟာအရေးကြီးပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်တက်လို့တော့ဘန်နာယီကော်မတီကအတိုက်ခံရီပပ်ဘလီကန်ကိုယ်စားလှယ်ရော့ပေါ့တ်မန်ကလည်းအခြေခံအဆောက်အအုံလုပ်ငန်းတွေမှာတမိုင်းဝင်လောက်အောင်ယင်းနှိမ့်မြုံနဲ့တုံးဆွဲသွားမဲ့အခြေခံလုပ်ငန်းစဉ်ကိုသဘောတူခဲ့ကြတဲ့အကြောင်းပြောဆိုခဲ့ပါတယ်လန်ဒါတိဆောက်ရေးလုပ်ငန်းတွေအပြင်ဘရော့ဘန်အင်တာနက်ဆက်သွယ်ရေးရင်းနဲ့ယထာတယူပို့ဆောင်စနစ်တွေပါဝင်စီးပွားရေးအတွက်အကျိုးရှိမဲ့လုပ်ငန်းတွေမှာတုံးဆွဲသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်ပါတီထက်လွှတ်တော်အမတ်တူဖြစ်တဲ့ခရစ်စတင်စင်နီမာကလည်းတိုင်းပြည်လိုအပ်ချက်ကိုဦးစားပေးပြီးအပေးယူညှိနှိုင်းခဲ့တာလို့ပြောဆိုခဲ့ပါတယ်အမေရိကန်ဒေါ်လာ1 trillion ကျော်သုံးဆမဲ့အစီအစဉ်ထဲမှာတော့လမ်းတွေလက်စစ်တရားပေးလမ်းတွေနဲ့အင်တာနက်ဆက်သွယ်မှုတွေတိုးချဲ့ရေးအစီအစဉ်တွေကိုထည့်သွင်းထားတာဖြစ်ပါတယ
်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့ဥရောပခီးစဉ်နောက်ဆုံးပိုင်းအနေနဲ့မနေ့ကြာသာပတေးကပြင်သစ်နိုင်ငံကိုရောက်ရှိနေပြီးဒီကနေ့မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံကြမှာဖြစ်ပါတယ်ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဥရောပမဟာမိတ်တွေနဲ့ဆက်ဆံရေးတိုးတက်အောင်တွဲဆုံဆွေးနွေးပွဲခီးစဉ်အပြီးနောက်ဆက်တွဲခီးစဉ်ဖြစ်ပါတယ်။မဟာမိတ်ဖောင်းတွေနဲ့တွဲဆုံဆွေးနွေးမဲ့အမေရိကန်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်ဟာ ဥရောပမိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိုထိန်းသိမ်းရေးဟာအရေးပါတယ်ဆိုတာကိုအထူးပြုတာဖြစ်ကြောင်းနဲ့ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးရာသီဥတုဆိုင်ရာအကျက်တဲဖြစ်ရှင်ရေးကိစ္စတွေပါဝင်ကြောင်းမနေ့ကနိုင်ငံခြားရေးဌာနကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ
။ဘယ်ဂျင်းနိုင်ငံဘရက်ဆယ်မြို့ကဥရောပသမ္မဂ EU ခေါင်းဆောင်တွေရဲ့ကြာသာပတ်နေ့စည်းဝေးမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံရေးဆွေးနွေးမှာဖြစ်ပေမဲ့ရုရှားနဲ့နယ်စပ်ချင်းကပ်ရက်ရှိနေတဲ့နိုင်ငံတွေကတော့သဘောမချကြပါဘူး။ဒီလက်စားမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတတို့တွေ့ဆုံခဲ့ပြီးတဲ့နောက် EU ကလည်းတွေ့ဆုံမှုပြည်သစ်နဲ့ဂျာမနီနိုင်ငံတွေကအဆုပြုခဲ့ကြတာပါ။ဥရောပတိုက်တင်းကျင်ရေးအတွက်ရုရှားနဲ့ဆွေးနွေးပြောဆိုဖို့လိုအပ်ပြီးဆွေးနွေးရမှာလဲဥရောပရဲ့စံတန်ပိုးတွေကိုရှော့ချစရာမလိုတဲ့အကြောင်း EU စည်းဝေးပွဲအတွက်ဘရက်ဆယ်ကိုရောက်လာတဲ့ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲကလည်းအမေရိကန်နဲ့ရုရှားထိပ်သီးဆွေးနွေးပွဲကိုတွေ့ရတဲ့အတွက်ဝမ်းမြောက်တဲ့အကြောင်းနဲ့ရုရှားနဲ့ပထဝီဝင်အနေထားရပုံမူနီးစပ်တဲ့ဥရောပအနေနဲ့လည်းအလားတူတွေ့ဆုံတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအရေးလိုကိစ္စရပ်တွေဟာအမေရိကန်ထက်ဥရောပကိုပိုပြီးထိခိုက်နေတာကြောင့်အမေရိကန်နဲ့ရုရှားတွေ့ဆုံမှုကိုဘေးကနေကြည့်နေုံတသက်မဖြစ်သင့်ဘူးလို့လည်းပြောဆိုခဲ့တာပါ။ရုရှားသမ္မတကလည်းဆွေးနွေးမှုတွေအမှန်တကယ်လိုအကြောင်းလက်ခံခဲ့တယ်လို့လည်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကကြာသာပတ်နေ့မှာပဲပြောဆိုထားပါတယ်
။တရုတ်နိုင်ငံရှင်ချမ်းပြည်နယ်မှာအာရဗလိုအပ်ပြီးခိုင်းစေခဲ့တယ်လို့ဆွဆွဲခံရတဲ့တရုတ်ကုမ္ပဏီ၅ခုရဲ့ထုတ်ကုန်ပစ္စည်းတွေတင်သွင်းခွင့်ကိုအမေရိကန်ပြည်ထောင်စုကတင်းကြပ်ကန့်သတ်လိုက်ပါတယ်။အဲ့ဒီကုမ္ပဏီတွေဟာဝီဂါမွတ်စလင်တွေတိုင်းရင်းသားတွေနဲ့တခြားလူနည်းစုဘာသာရေးအုပ်စုတွေကလူတွေကိုအာရဗလိုအပ်ပြီးခိုင်းစေတာတွေကိုတရုတ်အစိုးရကလည်းခွင့်ပြုထားတယ်လို့အမေရိကန်သမ္မတအင်ဂျင်နီယာကမနေ့ကြာသပတေးနေ့ကထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ပင်လိုက်တဲ့ကုမ္ပဏီတွေကတော့ဟိုရှိုင်းစီလီကွန်အင်ဒပ်စထရီကုမ္ပဏီ၊ရှင်ချန်းဒါဟိုစွိုင်းအင်ကုမ္ပဏီ၊ရှင်ချန်းအီစ့်ဟုတ်နာဖော်ရက်စ်ကုမ္ပဏီ၊ရှင်ချန်း GCL စွိုင်းအင်သစ်နည်းပညာကုမ္ပဏီနဲ့ရှင်ချန်းထုတ်လုပ်ရေးနဲ့စောက်လုပ်ရေးကုမ္ပဏီတို့ဖြစ်ကြပါတယ်။ဒါ့အပြင်အမေရိကန်အစိုးရကပိုလီစီလီကွန်ကုမ္ပဏီကိုလည်းကလေးလုံသားတွေနဲ့အာရဗလိုအပ်ပြီးခိုင်းစီမှုတွေရှိတယ်ဆိုပြီးဆွဆွဲကထတ်တိုးစင်းထဲမှာထည့်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူဇောင်လီချန်းကတော့သူတို့အစိုးရအနေနဲ့အမေရိကန်တန်ခတ်တဲ့တရုတ်ကုမ္ပဏီတွေရဲ့အကျိုးစီးပွားအခွင့်အရေးအတွက်လိုအပ်တာမှန်သမျှအကာအကွယ်ပေးသွားမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ။
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ရဲ့မနေ့ခင်ရေဒီယိုအစီအစဉ်ကိုရုပ်သံအဖြစ်နဲ့ပါထုတ်လွှင့်နေတာဆိုပေမဲ့ဒီကနေ့မနေ့ခင်မှာတော့ရုပ်သံပိုင်းဆိုင်ရာကျွန်တော်တို့စပိုင်းချုပ်ရင်းမှုတစ်ခုရှိနေတဲ့အတွက်ကြောင့်မလို့ဒီရုပ်သံပိုင်းအဆင်မပြေဖြစ်တာကိုသောရရှင်တွေကိုတောင်းပန်အပ်ပါတယ်။အပတ်စဉ်ကဏ္ဍတွေမတန်ခင်အခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ ICJ အမှုကိုစစ်ကောင်စီကဆက်လက်ရင်ဆိုင်သွားမယ်အကြောင်းပါ။ကုလသမဂ္ဂရဲ့ BB ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကတရားစွဲထားတာကိုခုခံရင်ဆိုင်ရေးဦးဆောင်ကော်မတီတရက်စစ်ကောင်စီကအစ်စ်ပြန်လဲဖွဲ့စည်းလိုက်ကြောင်းပြီးခဲ့တဲ့အပတ်ကကြေညာပါတယ်။ဇွန်လ18ရက်နေ့ထုတ်နိုင်ငံတော်ပြန်နှံ့ရအရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အဲ့ဒီကော်မတီမှာအခုဆိုရင်စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကဦးဆောင်သွားမှာပါစစ်ကောင်စီရဲ့ဝန်ကြီးတချို့နဲ့တရားရေးအရာရှိတွေအဓိကပါဝင်တဲ့အဖွဲ့ဝင်၈ဦးပါ ICJ မှာခုခံရေးကော်မတီကိုဘာကြောင့်ဖွဲ့စည်းခဲ့ပြီးဘလို့စိန်ခေါ်မှုတွေနဲ့ထိရောက်မှုတွေရှိနိုင်ပါမှာပါလဲနိုင်ငံတကာလူ့အခွင့်အရေးဥပဒေကျွမ်းကျင်သူတွေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်ကရေဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ ICJ မှာတရားစွဲထားတာကိုခုခံဖို့အခုဖွဲ့စည်းလိုက်တဲ့ကော်မတီတရဲ့ထိရောက်နိုင်မှုကိုမေးရမှာတရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောက
ဒီကတော့အကုန်လုံးငဘလူလူမဟုတ်တော့ဘူး UE တွေလိုပဲပေါ့နော်အဲ့တော့အကုန်ပြေစနေတာပေါ့သူတို့အရေးတွေဘလောက်ပြခဲ့ပြီးစစ်စစ်ကြောက်စီကောင်းမသိဘူးဘာလုံးနိုင်ကလေးဆိုတာဟုတ်တော့တကယ်တံရရရှိတယ်ပေါ့ဗျာအရင်အစိုးရလက်ထက်ကလည်းပဲဟိုကျွန်တော်တယောက်ချင်းအနေနဲ့ကတော့ ICG မှာအဲထုတ်ချတဲ့ကိစ္စတွေကကျွန်တော်အားမရဘူးပေါ့ဗျာဘာလို့ဆိုတော့အကုန်လုံးကိုရုံးလုံးထွေးအကုန်လုံးကာကွယ်နေရတဲ့ကိစ္စဖြစ်နေတာပေါ့ဗျာအဲ့တော့အဲ့ဒီပုံစံတိုင်းအခုလည်းဆက်သွားပြီးတော့အဲ့ဒီပို့ပြီးတော့မှဟိုမျက်စိမြင်နေ ရှိနေတယ်လို့ပဲကျွန်တော်တို့ထင်တာပါ
ပဲ။အဲ့ဒီတော့ဘာကြောင့်မို့လို့အခုအချိန်မှာခုခံဖို့ဖွဲ့ရတာကိုမေးရမှာလဲ။နောက်တရားလွှတ်တော်ရှင်းနေကြီးဦးကြည်မြင့်က
ဒီအခုဇွန်လ24ရက်နေ့မှာတို့28ရက်နေ့မှာသူတို့ကဖွဲ့လာ။24ရက်နေ့မှာလျှောက်လွှာပြန်လည်တင်မှုအတွက် report ပြန်တင်မှုအတွက်ဖွဲ့တယ်လို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်။အနေနဲ့အကြီးကဲလောလောဆယ်ဖြစ်နေတဲ့လူတွေနဲ့ပတ်သက်လာရင်တော့ဒီဖက်တိုဂါမန့်ဖြစ်လာ။ကိုယ်မသွားပဲနဲ့သူကိုစားပေါ့ဗျာ represent လုပ်နိုင်တဲ့လူကိုသူတို့ကလုပ်လိုက်တာပေါ့သူမသွားရင် ex party လို့ခေါ်တာပေါ့တရားရုံးမှာသူမလာဘဲနဲ့မျက်ကွယ်မှာစစ်သွားမှာပဲပိုးနာမှာပေါ့နော်အဲ့တော့ ex party ဖြစ်မခံနိုင်ဘူးပေါ့ဗျာအဲ့ဒီရောမလို့သူကုကံမယ်လို့ဆုံးဖြတ်လိုက်ကုန်ရပါတယ
်ဒီနေရာမှာအခုလို့စစ်ကောင်စီကဖွဲ့လိုက်တဲ့အဖွဲ့အစ်ပေါ့ ICJ ဘက်ကဘလို့တုံ့ပြန်နိုင်ပါလဲလို့မေးရမှာနော်ဝေးခြေဆိုင်လူခွေရင်ရှင်နေကြီးဦးမင်းလွယ်ဦးက
IPG ဘက်ကတော့နိုင်ငံတော်ကိုဆွဲထားတာဖြစ်တဲ့အတွက်နိုင်ငံတော်ဘက်ကနေပြီးတော့ခုခံချိန်ဖမယ်လူအခုလိုမျိုးပေါ်လာတာကိုကန့်ကွက်ဖို့ရန်အကြောင်းမြင်မှုလို့ကျွန်တော်ကတော့မြင်ပါတယ်။တရားဝင်မှုမဝင်မှုဆိုတာတဲ့အပြစ်ပေးနိုင်ဖို့ဆုံးဖြတ်ချက်ချဖို့လိုတဲ့အခါမှာတရားပြန်ဖြစ်တဲ့အတွက်တရားပြန်ကိုစားအခုသိရောက်လာတဲ့အဖွဲ့ကိုပဲဆက်လက်လက်ခံပြီးတော့ဆစ်ဆဲသွားမယ်အခြေအနေမျိုးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်။ကျူးလွန်ခဲ့တဲ့သူတွေကိုယ်တိုင်ရင်ဆိုင်ချေရှင်းမယ်ဆိုတော့ပိုကောင်းတာပေါ့ဗျာ။အရင်တုန်းကတော့ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကဆစ်ဆိုးရကူစားသွားပြီးတော့ခုခံချေပါပေးရအောင်။အခုတော့ဆစ်ဆိုးကသူကိုယ်တိုင်ချေပါမယ်ဆိုတော့အခုအချိန်မှာပို့ပြီးတော့ ICJ အတွက်ညှောင်းနှင်းထားတဲ့အတိုင်းဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်။ NUG ကလည်းဒီကိစ္စပေါ်မှာတော့ကံကွက်လိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူ
း။အဲ့ဒီတော့အခု ICJ မှာခုခံမဲ့အဖွဲ့အစ်အနေနဲ့ဘလို့စိန်ခေါ်ချက်တွေကြုံရနိုင်ပါလဲလို့မေယာမှာဥက္ကမောင်စောက
Public Opinion ကိုဖန်တီးတဲ့နေရာမှာတော့ကောင်းဆောင်စီတော့တော်တော်ကိုချက်ုပ်ရခဲ့လို့ပြီးတော့ဟို International Public Opinion ကတချို့ဟာတွေကကိုယ့်ဘက်ကဟာနေတာတွေရှိတာကိုသိရတဲ့ကျွန်တော်ကကောင်းဆောင်စီကြီးပြည်သူလူကြီးတရားလုံးနဲ့တအုံးအုံးဖြစ်နေတဲ့အခါကျတော့ကျွန်တော်ဝိုင်းရက်ကိုကြည့်ပြရတဲ့ဒေတာဖြစ်ရှိအခုနောက်ပိုင်းဒီကွယ်ထဲမှာတော့အဲဒီ public opinion ဖန်တီးနိုင်တဲ့သူတို့ကျွန်တော်သိပြီးတော့မတွေ့ဘူးပေါ့ဗျာ။ဒီဝင်းကတော့ဒါဘူးဆိုးလာပေါ့ဗျာ။နောက်နောက်ပြီးတော့အခုဖြစ်နေတဲ့အခြေအနေမျိုးအရာကိုပို့ပြီးတော့နည်းနည်းလေးခက်ခဲမှာပေါ့။ကျွန်တော်ကဝီစတန်ဝုဒ်ဒီလိုက်လည်းရှိနေမှလည်းဖြစ်နေတာ။အဲနိုင်ငံတကာမှာလည်းပဲအဲ့ဒီအချိန်လုံးကအထောက်မှဒေါ်ဆန်းကြည့်ကြည်အနေနဲ့ဟိုတော်တော်ကလေးဟိုအဖြစ်ခံရတာရှိတယ်။အခုဆိုရင်တော့နိုင်ငံရေးစီတမ်းရေးနဲ့ public opinion တော်တော်ဆူသွားသွားပြီလို့ကျွန်တော်ထင်ပါတယ်
။ဒါအပြင် ICJ တရားရုံးမှာရှေ့ဆက်ဖြစ်လာနိုင်တာကိုလည်းဦးမင်းလွယ်ဦးက
အရင်ငုံကပြောထားတဲ့ဥစ္စာတွေပုံမှန်ပဲဆက်ပြီးတော့ရှင်းစာပြီးတော့မယ်လို့ဝန်မှရှိပါတယ်။တွေ့ထူးထူးတော့အစ်စ်တွေချက်ပြီးတော့တော့လုံးပြအကြောင်းမရှိပါဘူး။နောက်ပြီးတော့အမားကတော့လူကိုယ်တိုင်သွားစရာမလိုတော့ပါဘူး။စာပေးစာဝင်နေတဲ့ online ကနေပဲအလုံးလုံးပဲကိစ္စဖြစ်တယ်လို့ပဲကျွန်တော်တို့ကတော့ကြံမြင့်တည်ထားပါလေ။အဲတော့ခုခံချေပါမယ်အဖွဲ့ရေလို့သာဖွဲ့လိုက်တယ်။တကယ်တမ်းတရားဥရှိမှရင်ဆိုင်ချေရှင်းမှုအတွက်တော့မလိုအပ်ဘူးလို့ထင်ပါလေ။တရားမမှုလိုမျိုးဖြစ်တဲ့အတွက်နှစ်ဖက်စာပြီးစာယူတွေနဲ့အပြန်အလှန်ကန့်ကွက်လာတွေတွင်သွင်းမယ်။တစ်ဖက်ကအဆိုပြုလာတွေကိုပြန်လည်ချေပါမယ်။စတဲ့ဥစ္စာတွေပဲဆက်လုပ်သွားမယ်အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီအပေါ်မှာတော့နိုင်ငံတကာရှေ့နေနိုင်ငံဖို့အတွက်တော့အခက်အခဲအများကြီးတွေ့နိုင်တယ်လို့ကျွန်တော်ကတော့ထင်ပြီးသွားပါ
တယ်။ဒါပေမဲ့အရင်ခုခံခဲ့ချက်တချို့ပြင်နိုင်တယ်လို့တော့ဦးကြည်မြင့်ကဆိုပါတယ်
။ကျွန်တော်ထင်တာကတော့ညီလိမ့်မယ်လို့ထင်တယ်။ဘာလို့လဲဆိုတော့သူတို့ဥက္ကဋ်ပြောနေတဲ့အားတွေအခက်ခတ်ကြည့်ရတာဟုတ်လား။ဒါကတော့ဝန်ခံသူတို့ဖြစ်တယ်ဒါကတတ်မတော်ဘူးထို့ချသူတို့ဖြစ်တယ်ဟုတ်လား။အဲဘယ်ဘိုက်ကတော့နှောင့်ရှိဖွဲ့စည်းပုံအခြေခံဥပဒေဘယ်လောက်ရလို့သူကပြောတယ်လေ။အဲတပ်ဟိုအစိုးရမှာအာဏာမရှိဘူးဒါတက်ကသူ့သဘောတက်ကသဘောပဲအဲအဲ့ဒါလေးပြောထားတဲ့အပေါ်မှာအဲသူတို့ကသူတို့ကိုထိုးချတယ်အမှားတော့အချိန်အောင်ပြည်ရာတိကြရေးထားတာအဲ့တိုင်းပဲတက်တာဝင်မယ်လေဒါတက်ပိုင်းဆိုင်ရာကိစ္စတွေကိုလွတ်လပ်စွာလုပ်နိုင်လေဆိုတာတပိရောလားအဲ့ဒါကိုပြန်ပြင်နေတယ်ဆိုရင်တော့အချိန်အောင်ပြည်တော့ဆန့်ကျင်ပါပဲလေအဲ့ဒါကတော့ဧကမုတ်ချရှုံးမှာပဲသူဘာမှမလုပ်တော့ဘူးတကယ်ကြတော့အခုကသူခွင့်မရလောက်ပါလေရှင်းနေအဖွဲ့ကြီးနဲ့ဆွဲတာဆိုတော့ဟိုကတကယ် expert ပဲပြီးတော့နိုင်ငံတကာတွေ့ကြုံနေတယ်အများကြီးရှိ
တကယ်တော့လက်ရှိမှာလဲဆေးရနာသိမ်းပြီးဆက်ဖြစ်လာတဲ့ပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေကိုလည်းနိုင်ငံတကာမှာဆက်လက်စုံစမ်းစစ်ဆေးမှုတွေတွန်းမြေလှုပ်ဆောင်လာနေပါတယ်ခင
်ကိုဝင်းမင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခင်ကမြန်မာနိုင်ငံသားအလို့သမားအများစုလုံနေတဲ့ငါးတိတာဆက်ယုံမှာဇွန်လ24ရက်နေ့အထိကိုဗစ်အတည်ပြုလူနာ400ကျော်တွေ့ရှိခဲ့ရပါတယ်။ဒီလိုမျိုးကူးစက်မှုတွေများလာတဲ့အတွက်အဲ့ဒီဒေသတော်ဝိုက်အလို့ယုံနဲ့စာတင်ကြောင်းတွေကိုပိတ်ထားရပါတယ်။ထိုင်းအခြေစိုက် VOA သတင်းနောက်မအေးမာကအခြေအနေတွေကိုပြောပြပါမယ်ခင်ဗျာ။
ထိုင်းနိုင်ငံဆုံခလာပြည်နယ်ထဲမှာမြန်မာလူသမားအများအပြားအလုပ်လုပ်ကင်နေတဲ့ငါးတစ်တာဆက်ယုံမှာဇွန်လ22ရက်နဲ့23ရက်ကိုဗစ်စစ်ဆေးတာမှာအလုပ်သမား400နီးပါးကိုဗစ်ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီအတည်ပြုလူနာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရိုင်မျိုးတာဝန်ခံဦးပါကြီးကအခုလိုပြောပါတယ်
။300+တရားဖြစ်သွားပြီမှတရက်တရက်တိုးတာပေါ့နော်ယောဂကူးစက်တဲ့လူနာတွေကဟုတ်ကဲ့ဒီထက်ယူနေကူးကကျွန်တော်ဆုံးကလာခိုင်မှာဆိုလို့ရှိရင်ဆက်ယုံနှစ်ယုံရှိတယ်ဘာတက်တာဆက်ယုံတယုံရင်ပစွမ်းဆက်ယုံတယုံရင်လက်ရှိမှာဆိုလို့ရှိရင်တော့ကျွန်တော်အဖက်မှာဆိုလို့ရှိရင်တို့ဆိုးရွားနေတာပေါ့နော်ဒီကြုံတွေ့နေရတဲ့ပြဿနာတွေကနေပြီးတော့ဒီဆက်ယုံတွေမှာလည်းလူနာတွေတော်တော်များများရှိတယ်တချို့ဆက်ယုံတွေဆိုရင်လည်းကဒန်းတွေမလုံလောက်တဲ့ဒီပြဿနာတွေကိုကြုံတွေ့နေရတယ်ကဒန်းမလုံလောက်တဲ့အတွက်ကြောင့်ဒီလူနာတွေအလားမတားလည်းဆက်ယုံခိုးတဲ့အပိုင်းတွေပေါ့နော်အဲဟုတ်ကဲ့ကိုလေးကြုံတွေ့နေရတယ်ဟုတ်ကဲ့
ဂျွန်လ24ရက်နေ့အတွက်အတီးပြုလူနာ240ထက်မနည်းရှိနေပြီးစုစုပေါင်း90သူ1000ကျော်ရှိတဲ့ဆုံခလာပြည်နယ်ထဲမှာမြို့နယ်16ခုကစက်ယုံအလုပ်ယုံတွေစာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကိုဗစ်ထိန်းချုပ်ရေးလုပ်နေတာနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ဖမားที่อยู่ในแคมป์คนงานเราก็ใช้รูปแบบการซิลนะครับตอนนี้แรงงานพม่าที่อยู่ในแคมป์คนงานมีประมาณ 1,100 คนเราตรวจไปแล้วบางส่วนแล้วก็พบว่ามีติดเชื้ออยู่ประมาณ60คน
ပြောသွားတာကတော့အခုချိန်မှာကိုဗစ်လူနာတွေကိုသုံးတုပ်ခွဲထားပါတယ်နံပါတ်1ကတော့မြန်မာအလို့သမားအုပ်စုဖြစ်ပြီးမြန်မာနိုင်ငံသား 1,100 ကျော်ရှိနေပါတယ်အဲ့ဒီထဲကပိုးတွေ့လူနာ60ကျော်ကိုဆေးကုသပေးနေပါတယ်နှစ်အုပ်စုကတော့ထိုင်းနိုင်ငံသားအလို့သမားတွေဖြစ်ပါတယ်သုံးအုပ်စုကတော့အလို့သမားမိသားစုဝင်တွေဖြစ်လို့သူတို့ကိုခွဲပြီးနေရာအသီးသီးကိုပို့ဆောင်ပေးနေပါတယ်မြန်မာနိုင်ငံသားတွေအားလုံးကိုတစုတည်းထားထားပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဒီနေ့ဂျွန်လ24ရက်နေ့မှာတော့ထိုင်းတနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာသက်4100ကျော်ရှိနေတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။စုစုပေါင်းကိုဗစ်အတည်ပြုလူနာက 23,200 ကျော်ရှိပြီးသေဆုံးသူလူနာစုစုပေါင်း 1,895 ဦးထက်မနည်းရှိနေပါတယ်ရှင
်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှာပြောပြသွားတော့ပါခင်ဗျာ။အခုလိုမျိုးထိုင်းနိုင်ငံဒေသတချို့မှာကိုဗစ်ကူးစက်မှုတွေရှိနေကြမှာပဲထိုင်းနိုင်ငံသားတွေကလည်းဒီထိုင်းရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်ဟာလာဘရင်စနစ်ကိုပါပြင်ဆင်ပေးဖို့စတဲ့တောင်းဆိုချက်တွေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဆန္ဒပြခဲ့ကြပါတယ် AP သတင်းပေါ်အခြေခံပြီးတော့မတ်ခွတ်ညိုပြောပြပါမယ
် COVID-19 ကပ်ရောဂါတတိယလှိုင်းကိုတားဆီးနိုင်ဖို့ကန့်သက်တားမြစ်ချက်တွေထဲမှာပါတဲ့လူစုလူဝေးမဟုတ်လို့ဖို့တားမြစ်ထားတဲ့ခြားကပဲအခုလိုစန္ဒပြနေကြတာဖြစ်ပါတယ်စန္ဒပြသူရေအတွက်ပုံများလာပြီးတဲ့နောက်သူတို့ဟာထိုင်းဖွဲ့စည်းပုံအခြေခံဥပဒေတချို့ပြင်ဆင်ရေးမဲခွဲဆုံးဖြတ်မဲ့လွတ်တော်အစအဦးစီးချီတက်ခဲ့ကြပါတယ်မကြာခင်ကမှထောင်ကပြန်လွတ်လာတဲ့စန္ဒပြကျောင်းသူခေါင်းဆောင်တန်နုစာရာစီတီဂျီရာဝတ္တနာကူကအခုလိုပြောပါတယ
်ဝန်နီတင်းတင်းကอยากมาเพื่อสิ่งนี้ด้วยล่ะว่าจะยืนยันว่า
ထောင်ကပြန်ထွက်လာတဲ့သူတွေနဲ့အပြင်မှာကြံခဲ့တဲ့သူတွေဟာကျမတို့ရဲ့တိုက်ပွဲကိုရှေ့ဆက်နေပြီးတောင်းဆိုချက်၃ခုကိုလည်းဆက်ပြီးတောင်းဆိုသွားကြမယ်ဆိုတာကိုအတည်ပြုဖို့ဒီနေရာကိုလာရောက်ကြစီကြပါတယ်ရှေ့မှာဘာတွေပဲဖြစ်ဖြစ်ဒီခရီးကိုအတူဆက်ကြရပါမယ်အတိတ်ကဖြစ်ခဲ့တာတွေကိုသင်ခန်းစာယူပြီးကိုယ့်ကိုယ်ကိုတိုးတက်အောင်ပြင်ဆင်ကြရမှာဖြစ်ပါတယ
်ကပ်ရောဂါဘေးပေါ်စိုးရိမ်စိတ်ကြောင့်ရောအခုမှအာမခံနဲ့ပြန်လွတ်လာတဲ့စန္ဒပြခေါင်းဆောင်တွေထောင်ချခံရတဲ့အချိန်မှာထိုင်းနိုင်ငံအတွင်းလာတော်ကြစန္ဒပြပွဲတွေခဏတော့ငြိမ်သက်သွားခဲ့ပါသေးတယ်ဆန္ဒပြသူတွေဟာအရင်တောင်းဆိုချက်တွေအတိုင်းဆက်ပြီးရည်တည်ကြစေဖြစ်ပေမဲ့အာယုံဆိုင်မှုပြောင်းကောင်းပြောင်းသွားနိုင်တဲ့အကြောင်းထောင်ကပြန်လွတ်လာတဲ့အဓိကဆန္ဒပြကျောင်းသားကောင်းဆောင်ပရစ်ချီဝရက်ကကြာသာပတိနေ့ကအခုလိုပြောပါတယ
်ပီနီးဒေနာต่อสู้ขับไล่เผด็จการคนใน
ประยุทธ์ပြီးခဲ့တဲ့တော့ကျွန်တော်တို့တောင်းဆိုချက်တွေမှာအဟန့်အတားတွေနဲ့ပတ်သက်လို့ဖိပြောခဲ့ကြပါတယ်ဒီနေ့မှာတော့ဒီထက်တိုးပြီးဝင်းကြီးချုပ်ပရာယုတ်ချန်ဦးချာရဲ့အနာရှင်စနစ်ကိုဖယ်ရှားဖို့တောင်းဆိုသွားပါမယ်
။ဝင်ကြီးချုပ်ပရာယုတ်ချန်ဦးချာရဲ့အစိုးရအဖွဲ့ဟာကပ်ရောဂါဘေးကနေပြန်နလန်ထလာရေးအတွက်ကိုဗစ်ကာကွယ်ဆေးတွေကိုအချိန်မီလုံလောက်အောင်ထောက်ပံ့ပေးဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးအကြီးအကျယ်ဝေဖန်ခံနေရတာပါ။အ အခုဇာနာပြပွဲဟာထိုင်းနိုင်ငံရဲ့အကျွင်းမဲ့ဘရင်စနစ်ကြဆုံခြင်း69ချိန်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေပါတယ်။ဒီရက်စွဲဟာဇာနာပြကန့်ကွက်သူတွေအတွက်နှစ်စဉ်စုဝေးရာနေ့ရက်တရက်လည်းဖြစ်ခဲ့တာပါ။ထိုင်းနိုင်ငံဟာဘရင်စနစ်နဲ့ပတ်သက်ရင်နည်းနည်းမှအထီမခံပဲထိုင်းတော်ဝင်မိသားစုရဲ့ဂုဏ်သိက္ခာကိုထိပါတဲ့ပြုမှုပြောဆိုရေးသားသူတွေဟာအနည်းဆုံးထောင်ဒဏ်15နှစ်ထိပြစ်ဒဏ်ချမှတ်ခံကြရပါတယ်ရှင
်။အခုတခါတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတာတွေဒီမြန်မာပြည်ဆိုင်ရာအကြောင်းတွေကိုဦးကျော်ဆောင်သားကမူရင်းအပေါ်မပြတ်ပြောပြပါမယ်ခင်ဗျာ
။ဆီဦးစွာပြောပြလိုတဲ့ရေးသားချက်တစ်ခုကတော့ warsawinstitute.org မှာရေးသားထားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီအကြီးအကဲရုရှားကိုရောက်ရှိဆိုတဲ့ပြောင်းလဲမှုဖြစ်ပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံမှာနှစ်စဉ်ကျင်းပမြဲလူမျိုးရေးကော်မတီအစည်းအဝေးကိုတက်ရောက်ပြီးတဲ့နောက်သူတို့ရဲ့စစ်ကောင်စီကိုအခိုင်အမာထောက်ခံနေတဲ့ရုရှားအရာရှိကြီးတွေနဲ့ဆက်လက်တွေ့ဆုံတယ်လို့ဆိုထားပါတယ်။တမနာဗလာဒီမာပူတင်နဲ့တွေ့မှာမဟုတ်ဘူးလို့တော့ခရမလင်အရာရှိတွေကပြောဆိုပေမဲ့ရုရှားနိုင်ငံလူမျိုးရေးကောင်စီအတွင်းမှူးနီကိုလိုက်ပက်ထရူရှက်ဖ်နဲ့တွေ့တယ်လို့ဆိုပါတယ်။မြန်မာရုရှားနှစ်နိုင်ငံအရာရှိတွေဟာအကြမ်းဖက်မှုတိုက်ဖျက်ရေးဒေသတွင်းလုံခြုံရေးနဲ့ထူးခြားတဲ့ကောင်းစဉ်တစ်ခုကတော့မြန်မာနိုင်ငံမှာပြည်ပနိုင်ငံတွေရဲ့လက်ခံနိုင်ပွဲမရှိသောဝင်ရောက်ဆွဲဖက်မှုဆိုတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့ရုရှားလုံခြုံရေးကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခေတ်စဉ်ဟာမြန်မာစစ်ကောင်စီကိုရုရှားထောက်ခံကြောင်းအခိုင်အမာပြသလိုက်တာလည်းဖြစ်တယ်လို့ဆိုပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအာဆီယံနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဖို့အတွက်အင်ဒိုနီးရှားနိုင်ငံကိုဆွဲရောက်ခဲ့ပြီးနောက်ဒုတိယအကြိမ်ပြည်ပခေတ်စဉ်လည်းဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရုရှားလာဖို့လက်ခံလိုက်တဲ့အချိန်ဟာကုလသမဂ္ဂအထွေထွေညီလာခံကမြန်မာစစ်ကောင်စီအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ဒေါင်ဆန်းစုကြည်ပါဝင်ထိမ့်မိန်ထားတဲ့နိုင်ငံရေးကောင်ဆောင်ကိုလှုပ်ပေးဖို့တောင်းဆိုလိုက်ပြီးနောက်တနေ့မှဖြစ်နေတဲ့အတွက်ဒါဟာစိတ်ဝင်စားစရာကောင်းတယ်လို့လည်းရေးသားထားပါတယ်ခင်ဗျာဆက်လက်ပြောပြခြင်းနဲ့အကြောင်းအရာတစ်ခုကတော့ Bloomberg News မှာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်ဆီယန်နိုင်သိမှုဟာမြန်မာဒီမိုကရေစီကိုနောက်ထပ်တစ်ကြိမ်နောက်တောင်းကိုပြန်ပို့လိုက်ခြင်းဆိုတဲ့ကောင်းစဉ်ပဲဖြစ်ပါတယ်ဆယ်စုနှစ်ပေါင်းများစွာရက်ဆက်ကြံ့ကြုတ်တဲ့စစ်အုပ်ချုပ်ရေးကိုခံစားနေခဲ့ရပြီးတဲ့နောက်ဆယ်နှစ်ခန့်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအထောက်နှံခဲ့တဲ့မြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုလက်အောက်ကိုပြန်လည်သွားပြီးဖြစ်တယ်ဒီအာဏာသိမ်းမှုဟာဆိုရင်အာရှရဲ့အစိုးရဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာပြဿနာကြောင့်တချိန်ကကြော်ကြားခဲ့တဲ့ဒေါင်ဆန်းစုကြည်ရဲ့နိုင်ငံတကာပုံရိပ်မှိမ့်မိန်သွားပြီးဒီပါရင်းနှီးမြှုပ်နှံမှုတွေရော့ကျသွားတဲ့အချိန်မှာနောက်ထပ်ထုတ်နှက်ခံရမှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ကိုဗစ်ကာယရောဂါနဲ့ရုန်းကန်နေရခြင်းဖြစ်တဲ့အတွက်ဒီအာဏာသိမ်းတဲ့နိုင်ငံရေးကြက်ဟာစာနာမှုပြဿနာကိုလည်းပဲဆွတ်ပစ်လိုက်လို့ဖြစ်တယ်လို့ဖော်ပြထားပါတယ်။အနောက်နိုင်ငံတွေဟာငါးနှစ်တာရုပ်သိမ်းထားခဲ့တဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကိုအာဏာသိမ်းပြီးတဲ့နောက်ပြန်လည်ချမှတ်လိုက်ပေမဲ့ဘလောက်ထိရောက်မှုရှိမလဲဆိုတာကတော့မသိကြပါဘူးတဲ့။တရုတ်ကတော့ကုလသမဂ္ဂရဲ့လက်နက်ပိတ်ပင်ရေးကိုညှင်းဆန်ပြီးစစ်ကောင်စီကိုဆက်လက်ထောက်ခံနေပါတယ်။ဂျပန်၊အိန္ဒိယတို့ကလည်းဖိအားပြင်းထန်လေလေတရုတ်ဩဇာကြီးမားလေလေဖြစ်မှာကိုစိုးရိမ်နေကြပါတယ်တဲ့။စင်ကာပူနိုင်ငံကတော့ပိတ်ဆို့ဒဏ်ခတ်မှုတွေဟာမြန်မာပြည်သူတွေကိုပဲနစ်နာစေမှဖြစ်တယ်လို့ယူဆပါတယ်။ကမ္ဘာဘဏ်ကတော့ဒီစစ်အင်အားသိမ်းမှုကြောင့်2021မှာမြန်မာစီးပွားရေးဟာဆရာခိုင်းနှုန်းကျုံသွားပြီးစီအန်နံပါတ်မှုဖီဖီသာသာမြင့်တက်လာလိမ့်မယ်လို့ခန့်မှန်းထားကြောင်းရေးသားထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်းယူမှုနဲ့ラインドミターတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။
YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီခင်ဗျာ VOA American တန်ကနေတောက်ကြနေမနေ့ခင်းအစီအစဉ်လေးကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 48 51အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးခန္ဓာနဲ့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အပြည့်ခတ်ရစေတာဟုတ်ပါလေပြင်းပြင်းထန်ထန်ဒီကလာပေါ့နော်အဲဒီကြားထဲမှာစီကောင်စီဘက်ကဒီဒူဒီကိုစစ်စီလေးများဖန်တီးရမျိုးမရှိဘူးသူစစ်စင်မျိုးမရှိဘူးဆိုရင်တော့ကျွန်တော်တို့လည်းတစ်ပြည့်စုံဆွေးနွေးဖို့ဖြစ်လာနေတာပေါ့
မင်းတပ်ဘက်ကအခြေအနေတွေကိုတိုင်းရင်းသတင်းလွှာအစီအစဉ်မှာအပြည့်စုံနားဆင်ရမှာပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါR2B လို့ခေါ်တဲ့တိုင်းသူပြည်သားကိုကာကွယ်ရမယ့်တာဝန်ဟာဒေသခံအစိုးရရဲ့တာဝန်သာဖြစ်ပါတယ်။ဒီတာဝန်ကိုဒေသခံအစိုးရကပြက်ကွက်တဲ့အခါအပြည်ပြည်ဆိုင်ရာကဆွက်ဖက်ဖို့တာဝန်ရှိလာပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
။အချက်အချာအာဏာပိုင်ဆိုင်မှုဆိုတာနိုင်ငံသူနိုင်ငံသားကိုကာကွယ်ရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်ဒီတာဝန်ကိုစမ်းဆောင်မှုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာဝင်ရောက်ဆက်ဖက်ဖို့နိုင်ငံတကာအတိုက်အဝန်းမှာတာဝန်ရှိတယ်ဆိုတာဟာ R2P call responsibility to protect ရဲ့အခြေခံသဘောတရားဖြစ်ပါတယ်ကမ္ဘာတမိုင်းမှာနိုင်ငံခြားဆက်ဖွဲ့မှုတွေရှိခဲ့ပြီးမဲ့ဒီဝေါ်ဟာရပေါ်ပေါက်လာတာအနည်း20ကျော်ပဲရှိပါသေးတယ်မြန်မာစစ်တပ်ကဆန္ဒပြတဲ့အရသားကိုပြစ်ကတ်နှိမ်နှင်းတော့မှမြန်မာပြည်သူပြည်သားတွေဟာနိုင်ငံခြားကကူညီဖို့တောက်ဆူလာကြတာဖြစ်ပါတယ်။20ရာစုကဆက်ဖက်မှုတွေကိုကြည့်ပြီး21ရာစုမှာဆက်ဖက်ရေးမူဝါဒရှိဖို့လိုအပ်ကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအာနန်တင်ပြလာတာကိုကနေဒါအစိုးရကကြိုဆိုပြီး2009စက်တင်ဘာလမှာဆက်ဖက်ရေးနဲ့အချုပ်အခြာအာဏာဆိုင်ရာနိုင်ငံတကာကော်မရှင်ကိုဖွဲ့စည်းပါတယ်။တနည်းကြော်ကြတဲ့အခါ2001ဒီဇင်ဘာလမှာ62မျက်နှာရှိတဲ့ R2P အစိုးရခန်းစာကိုထုတ်ဝေပါတယ်။ကော်မရှင်ထဲမှာဖိလစ်ပိုင်သမ္မတဟောင်းဖီဒယ်ရာမိုစ်လည်းပါဝင်ပါတယ်။ဒါပေမဲ့တပ်ဖြတ်ခံရတဲ့ပြည်သူကိုကာကွယ်ဖို့တာဝန်ရှိတယ်ဆိုတဲ့မူဝါဒကိုကုလသမဂ္ဂက2005မှာထောက်ခံအတည်ပြုနိုင်ပါတယ
်။နောက်6နှစ်ကြာတဲ့အခါ R2P ကိုလက်တွေ့ကျင့်သုံးပါတယ်။အာနာရှင်ဂဒါဖီရဲ့လီဗျာအစိုးရကိုလိုအပ်တယ်လို့အရေးယူဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီက2017မှာဆုံးဖြတ်ပါတယ်။ဗီဒီယိုအာနာရှိတဲ့တရုတ်နဲ့ရုရှားကမကန့်ကွက်လို့လီဗျာမှာဆွဲဖက်နိုင်တာဖြစ်ပါတယ်။လီဗျာကိုရုရှားကအလေးမထားပါဘူး။စီရေးအရာဆွဲဖက်ခံရရင်တရုတ်စီမံကိန်း90ကျော်မှာအလုတ်လုတ်နေတဲ့တရုတ်နိုင်ငံသား3သိန်းခွဲကျော်အတွက်အန္တရာယ်ရှိပါတယ်။ဒါပေမဲ့နိုင်ငံတကာချင်ပတ်ဖြစ်နေတဲ့ဂဒါဖီကိုကာကွယ်ရင်မိမိပါဒုက္ခရောက်နိုင်တာကိုတရုတ်ကလည်းသိပါတယ်။အာရဗ်အာဖရိကနဲ့မွတ်စလင်အဖွဲ့အစည်းတွေကလည်းဂဒါဖီကိုဝေဖန်ရှုတ်ချကြပါတယ်။လီဗျားကိုအာရဗ်အဖွဲ့ကထုတ်ပြစ်လိုက်ခြင်းဖြစ်လို့အာရဗ်အာဖရိကနိုင်ငံတွေရဲ့သဘောထားကိုလုံခြုံရေးကောင်စီကလေးစားရမယ်လို့တရုတ်ကဆိုပါတယ်။လီဗျားရောက်တရုတ်နိုင်ငံသားအားလုံးကိုတရုတ်ရည်တပ်ကကယ်တင်နိုင်ခဲ့ပါတယ
်။ဆီအာနာသိန်းတာကတောက်ွက်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကတော့စီရေးအရာဝင်ရောက်ဆက်ဖက်ပြီးအကူအညီပေးတာကိုသာလူလားပါတယ်။ဒါပေမဲ့ဒလိုလုပ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီဝင်ဗီတိုအာနာရှင်ယူရှာနဲ့တရုတ်ကမကန့်ကွက်ဖို့လိုပါတယ်။ဒါကြောင့်မို့စည်ရေးဆက်ဖက်မှုလုံးမဲ့အစားတိတန့်တန်ခတ်ရေးယူမှုတန်တမာရေးရာကျင်ဖယ်မှုယင်းနီမြုံနန္ဒာတွေရုပ်သိမ်းမှုလက်နဲ့ပိတ်ပင်မှုနဲ့နိုင်ငံတကာရာသွေးခုံရုံးမှာအမှုဖွင့်နိုင်ဖို့ကြိုးပမ်းတဲ့လို့နယူးယောက်မြို့အခြေစိုက် ကမ္ဘာ R2P ရုံးချုပ်ကအင်ကြေးမှုဆိုင်မွန်အဒမ်ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးမယူနိုင်အောင်တရုတ်ကအမြဲတမ်းကန့်ကွက်နေပါတယ
်ဂျန်နိုဆိုင်လို့ခေါ်တဲ့လူမျိုးအစုလိုက်အပြုံလိုက်တပ်ဖြတ်မှုနေထိုင်ရာဒေသကနေနှင်ထုတ်မှုစစ်စင်ရေးအတွင်းရာဇဝတ်မှုကျူးလွန်မှုစတာတွေကိုအရေးယူနိုင်တဲ့ဥပဒေတွေရှိပါတယ်ဂျန်နိုဆိုင်စာချုပ်ဂျနီဗာစာချုပ် ICC ရောမစာချုပ်စတဲ့ဥပဒေတွေလည်းရှိပါတယ်ဒီဥပဒေတွေကိုအသုံးပြုဖို့ R2P ပေါ်ပေါက်လာတာဖြစ်ပါတယ်ဒီဥပဒေမှာဖော်ပြတဲ့ရာဇဝတ်မှုကြီးတွေကိုအရေးယူဖို့ဒေသခံအစိုးရမှတာဝန်ရှိပါတယ်ဒါပေမဲ့ဒေသခံအစိုးရကဒီတာဝန်ကိုထမ်းဆောင်ဖို့ပြက်ကွက်ရင်နိုင်ငံခြားအစိုးရတွေနဲ့ဒေသခံ NGO တွေကဝိုင်းဝန်းဆောင်ရွက်ဖို့ R2B လို့ခေါ်တဲ့ကာကွယ်ရမယ့်တာဝန်ကိုတီထွင်လိုက်ကြတာဖြစ်ပါတယ်စစ်စင်ရေးအရဝင်ရောက်ဆွတ်ဖက်ရင်သာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုကိုရယူဖို့လိုပါတယ်ငြိမ်းချမ်းစွာဆွတ်ဖက်နိုင်တဲ့နည်းလမ်းတွေလည်းရှိနေပါတယ
်ဒါကြောင့်စစ်ကောင်စီဝင်ငွေနှဲပါသွားအောင်စီးပွားရေးဒဏ်ခတ်ပိတ်ဆို့တဲ့အရေးယူတဲ့နည်းကိုသာR2P မှာကျင့်သုံးနေပါတယ်။နောက်တော့စစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုကန့်တတ်တဲ့အနေနဲ့တန်တမာရေးရာမှာဝိုင်းကျင်တာတွေလုပ်နိုင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားကအမြဲတမ်းကန့်ကွက်မှာမို့စီးရဲရဝင်ရောက်ဆက်ဖက်နိုင်တဲ့ R2P ဖြစ်ဖို့ကိစ္စဟာမြန်မာပြည်နဲ့အလန့်ဝေးနေပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့မယောင်းဖို့နဲ့ပြည်သူ့ဆန္ဒလေးစားဖို့ကုလသမဂ္ဂအထွေထွေညီလာခံကဇွန်လ16ရက်နေ့ကဆုံးဖြတ်တာဟာအောင်မြင်မှုတစ်ခုဖြစ်ပါတယ်။အထွေထွေညီလာခံဆုံးဖြတ်ချက်ကိုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကထောက်ခံပြီးထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုက်တို့ကကြားနေတာဟာအာဆီယံအသင်းရဲ့အခမ်းအနားကိုအားနည်းစေပါတယ်။တရုတ်နဲ့ရုရှားကလည်းကြားနေတာမို့စစ်ကောင်စီကိုထောက်ခံသူဟာမင်းဆိုမင်းကြီးကြီးဆိုတဲ့ဘီလာရုစ်တနိုင်ငံသားရှိပါတယ်။စစ်ကောင်စီကိုကုလသမဂ္ဂဝင်နိုင်ငံအများစုကလက်မခံနိုင်တယ်လို့အထွေထွေအတင်းအမှုရုပ်ကလည်းလက်မခံနိုင်ကြောင်းအတိအလင်းကြေညာသွားပါတယ်။ဒါပေမဲ့စစ်အင်အားမရှိတော့မှစစ်ဝါဒီချဆုံးတာကိုဂျပန်တမိုင်းကတက်သေးပြနေတာကိုလည်းသတိထားသင့်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်အခုတခါတော့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲအသစ်တွေကြောင့်တည်ဆုံးမှုရှော့ချနိုင်ရေးကိုပြောပြထားပါတယ်ဒီအကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရလည်းဖြစ်ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်
ဟုတ်ကဲ့ကုသရောဂါကျန်းကျင်သူဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီအိန္ဒိယကပိုးမျိုးကွဲသစ်တွေပေါ့နော်နောက်တခြားမျိုးကွဲသစ်တွေရောတွေ့လာပြီးမှဒီဗီဇာပြောင်းပိုးမျိုးကွဲသစ်တွေကကူးစက်တာမြန်တဲ့အတွက်ပေါ့နော်ဒီကူးစက်တာလွယ်လွယ်မခံရအောင်ကာကွယ်ရေးအပိုင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်ကပြောခဲ့ပါရဲ့ဆရာဒီတစ်ခေါက်တော့ဆရာရေဒီပိုးမျိုးကွဲသစ်တွေကပြင်းထန်မှုလည်းရှိတဲ့အတွက်ဒီသေဆုံးမှုတွေပိုဆက်မဖြစ်အောင်အဓိကဆွေးနွေးမှာမို့ဘာကနေအဓိကစရှင်းပြခြင်းလဲဆရာ
။အဓိကတော့ကျွန်တော်တို့ဒီလက္ခဏာတွေပေါ်ပေါက်လာတယ်။ပြီးတော့ကိုယ်ကလည်းဒီလိုဖြစ်ပွားမှုများတဲ့ area မှာနေတယ်ပေါ့နော်။ဒုမှုဖြစ်ပွားတဲ့လူတွေထိတွေ့ခဲ့ရဆိုရင်တော့ဒါဒိစက်ရကျန်းမာရေးဌာနပေါ့။ဖေးရုံဆက်တယ်ပါ။ကျွန်တော်တို့အခုဆို referral system တွေ referral network တွေလည်းဒါကျွန်တော်တို့ထူထောင်ထားပြီးဖြစ်တယ်ပေါ့နော်။အဓိကတော့ကျွန်တော်တို့မြို့နယ်ကျန်းမာရေးဦးစီးဌာနတွေရှိတယ်။ခိုင်းကျန်းမာရေးဦးစီးဌာနတွေရှိတယ်ပေါ့နော်။အဲ့ဒီလိုဆက်သွယ်ပြီးတဲ့အခါကျရင်ဒါသူရဲ့ညွှန်ကြားချက်ကိုလိုက်နာပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့တန်တရားလူနာဖြစ်တက်မှတ်ပြီးတော့သူ့ကိုကျွန်တော်တီးတန့်ထားပြီးတဲ့အခါကျတော့အနံပြောက်ဆိုတဲ့ကျွန်တော်အနံပြောက်စင်တာလိုခါမျိုးတွေပေါ့နော်ကျွန်တော်ဒီသကင်းဝေးကျွန်တော်လုပ်ခဲ့တာမျိုးတွေဒါမျိုးတွေမှာကျွန်တော်ပြန်ပြီးတော့တင်ပို့တယ်ပေါ့နော်ဒါကျွန်တော်စီစဉ်တာရှိတယ်။နောက်ကျွန်တော်တို့မှာဆက်စည်းရဲ့လုပ်ငန်းရှင်တွေရှိပါတယ်သူရဲ့ risk ကို assess လုပ်တဲ့ဟာလေအဲလိုအပ်ရင်ဒါကွန်မော့ဂရိတ်ပေါ့နော်ဆရာတခုရှိတဲ့ဟာအသေးပြီးတော့ပူတမှုခံနေမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကတော့ဒီဖြားတာတို့ချောင်းဆူတာတို့အနံ့ပြောက်တာတို့မောတာတို့အာကောင်တာတို့စတဲ့ဒီကိုဗစ်သံသရာလက္ခဏာတွေဖြစ်လာရင်စောစောပြဖို့ပေါ့နော်ဒီအချိန်သိစောင့်မနေဖို့ကိုအဓိကဆိုလိုတာပေါ့ဆရာနော်
ဟုတ်ပါတယ်ဆရာဒီကျွန်တော်တို့ကတော့စိတ်ရုပ်ကိုတော့ကျွန်တော်စောစောရောက်အောင်သွားပြီးတော့ပေါ့နော် ဒီဆေးရုံဖြစ်ဖြစ်အမကုဒ္ဒရေးစင်တာဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့မြို့နယ်လိုက်ခွဲပြီးတာရှိပါတယ်အဲ့ဒီကိုတရင်ပေးပို့ပြီးတော့ကုဒ္ဒမှုပြအောင်ခံယူဖို့လိုပါတယ်အဲ့ဒီမှာတို့အနေနဲ့ကျွန်တော်ဆွေရှိတုတ်တဲ့အပိုင်းတွေပေါ့နော်ဥပဒေလိုက်တမ်းလိုက်ပြီးတော့ကုဒ္ဒရေးအချို့တက်တာလေလူတွေဆိုရင်လည်းတို့ဒီကွာရန်တင်းစင်တာမှာထားလို့ရအောင်ပေါ့နော်ဒါမျိုးလေးတွေလည်
ဆိုတော့ဒီကျွန်တော်တို့သွားနိုင်ရင်တော့အချူကျူးကျူးကတော့ရမှာဖြစ်ပါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောသွားဖို့ဆိုရတဲ့မှာအရင်တုန်းကတော့ဒီလူနာတွေဟိုအသက်ရှူခက်လာတဲ့အနေအထားမျိုးမှာမဖြစ်မနေသွားဖို့ကျွန်တော်တို့ပြောခဲ့ကြရတယ်ပေါ့နော်အခုပုံမျိုးကတည်းကပုံပြင်းထန်လာတဲ့အခါကျတော့အဲ့ဒီအတွက်ကိုဆရာကြီးဒီအသက်ရှူခက်လာခြင်းမှာသွားတင်သလား
အဲ့ဒီမတိုင်ခင်တည်းကသွားတင်သလားပေါ့နော်ဆရာဘယ်လိုအကြံပြုချင်လဲများသွားတဲ့တော့ဒီအသက်ရှူခက်လာခြင်းမှာဆိုရင်တော့နောက်ကျသွားတာညများတာပေါ့နော်ဆရာဟောဆိုကျွန်တော်တို့ကဒီဗိုင်းရပ်စ်ကဒီအက်တီဗီတီကိုကြည့်ပြီးတဲ့ခါကျတော့ခုနဒီအသက်ရှူခက်သွားပြီဆိုရင်သူကဒီအဆုတ်ထဲမှာဒီ inflammation ရှိသွားပြီရောင်သွားပြီပေါ့ဆရာနောက်ပြီးတော့ဒီအဆုတ်ထဲမှာဒီအောက်ဆီဂျင်အချင်းကမပေါင်းတော့ဘူးပေါ့နောက်ပြီးတော့အဲ့လိုရောင်သွားပြီးတဲ့အချိန်မှာပြန်ချရဲဆိုတာဒါမှမဟုတ်ခက်တယ်ပေါ့နော်
အဲ့တော့ကွာဒီလိုမျိုးရောင်တဲ့အခြေအနေမျိုးခင်မှာကျုပ်လူတွေမှာစိုက်တိုကိန်းစတရောင်းဆိုပြီးတော့ဒီယောဂရဲ့ပရိုဆက်မှာဒီခန္ဓာကိုယ်အနှံ့ကိုလှည့်ပတ်ပြီးတော့ခန္ဓာကိုယ်အနှံ့အော်ဂန်တွေပေါ့နော်ကလီကလီဇာတွေဒုက္ခပြည့်တဲ့ဖြစ်ပင်တခုလည်းရှိလက်ကြအဲ့တော့အဲ့အရာတွေဖြစ်ပြီးတော့မှသွားမယ်ဆိုရင်တော့ဒါဂုဏတက်ကနောက်ကျနေတယ်မကောင်းလေလေပေါ့ဆရာအဲ့တော့ကျွန်တော်
သုံးတဲ့အစီအစဉ်ရှိပါတယ်။ဒါကြောင့်ကြာသေးလို့ပြီးရခါကျတော့ဒီမောက်ကုန်နေတဲ့ဟာတို့အောက်ဆီဂျင်လေဗယ်ကိုတိုင်းတာပြီးတော့ 90% သုံးဝင်ခြင်းတော့ကြာလာတာလို့ 95% အောက်ကြာလာအောက်ဆီဂျင်ပေးနေတာလို့ပေါ့နော်။ဒီလိုမျိုးဟာတွေဒါ effective ဖြစ်တဲ့ဟာတွေပေါ့နော်။ဒီအချိန်မီပေါ့သွားပြီးကုသမှုခံရင်ခုနဟာတွေဝင်မှုအတွက်နောက်ကတိုက်တူကိုင်းဆောင်းတာမျိုးဖြစ်ဖို့အရင်အစုပ်တွေရောင်းကိုင်းပြီးတော့ဒီဘလိုမှာပေါ့နော်ဗန်နီလေတာတင်လို့တော့မှအရတဲ့အနေထားပေါ့ဒီလိုမျိုးအနေထားကြီးရောက်သွားဖို့အတွက်ကခွင့်လန်းနေတော့ပေါ့နော်ဒီအဓိကဒါအကောင်းဆုံး option နေနဲ့ treatment ညနိုင်ပေါ့နော်နောက်ကြပြီးမှဆိုရင်တော့မလွယ်ဘူးပေါ့ဆရာ
ဟုတ်ကဲ့ဆရာအဲ့ဒီတော့စောစောပြနိုင်ရင်တော့အသက်အန္တရာယ်မထိခိုက်အောင်အကောင်းဆုံးလို့ပြောရမှာပေါ့ဆရာနော
်အကောင်းဆုံးပဲဆရာအကောင်းဆုံးပဲဟုတ်ကဲ့အဲ့ဒီကကြတော့တုံးတုံးပဲအကျိုးရှိရတယ်ပဲတော့ပေါ့အဲသူကစောစောသွားရင်သူ့အတွက်လည်းခုနယောဂရဲ့ပြင်ထန်မှုရှိသေးတဲ့အချိန်မှာဒီကုထုံးနေစနစ်တကျကုခံရင်ခုနပြောတဲ့ CVR တတိဖြစ်ဖို့နည်းနည်း CVR တတိဖြစ်လာခဲ့ရင်တော့မှဒါအသက်ကိုချိန်ပြီးကယ်နိုင်တဲ့အခွင့်အရေးရှိတယ်ပေါ့နော်တစ်ခါကလည်းဒီစောစော positive ကိုကျွန်တော်တွေ့လိုက်ခြင်းအပြင်ဒီ contact tracing တွေကျွန်တော်အပြန်လိုက်နိုင်တဲ့အချိန်မှာဒီယောဂကိုထိန်းချုပ်နိုင်မယ်သူ့ပတ်ဝန်းကျင်ရတဲ့ဒီသတင်းကိုစောစီးတိတဲ့အခါကာဝေးနည်းလမ်းတွေကိုပို့ပြီးတော့တိုင်တာပဲပေါ့နော်အဲတော့ကျွန်တော်ကကာဝေးတဲ့နေရာမှာရောထိမ့်ချုပ်တဲ့နေရာမှာရောကုသတဲ့နေရာမှာရောမက်တန်မတာအကျိုးရှိရဲ့ကိစ္စဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီဗီဇာပြောင်းပို့မျိုးကွဲသစ်တွေကိုကာဝေးထိမ့်ချုပ်ကုသရမှာဘယ်လိုစိန်ခေါ်မှုတွေရောရှိနေလဲဆရာ
အဲတစ်ခါကအစ်ပစ္စည်းဆိုရင်လည်းကျွန်တော်တို့အလုံးလောက်ကိုရှိတယ်နောက်တစ်ခါကဒီကျမရဲ့အားသာဝင်ကြီးတာအနေနဲ့ဒီ budget ပိုင်းဆိုရင်လည်းဒါဟိုအခြေခံအဖြစ်ပြည်စုံလည်းတော့ပြောအောင်ပေါ့အဲဒါပေမဲ့ကျွန်တော်တို့ HR ပိုင်းပေါ့HR ဘိုင်းကတော့ဒါကျွန်တော်က challenge ချက်ရှိတယ်။ဒါပေမဲ့ကျွန်တော်ကကိုလုံးနိုင်တဲ့ဟာကိုပေါ့နော်။ဟိုကိုကြရတာလည်းတဲ့ကျမကြီးမှဆရာရဲ့ဟိုဘယ်လိုပြောမလဲ။ဟို volunteer စေတနာဝင်တဲ့နေနေနဲ့ကုနိုင်တဲ့ဘိုင်းတွေရှိတယ်။သိပညာရှင်တွေနဲ့ကုနိုင်တဲ့ဘိုင်းတွေရှိတယ်။အဲနောက်ပြီးတော့ဒီဘေးကနေပြီးတော့အလူရှင်တွေပေါ့နော်။အာနှင်းတွေဟိုဌာနတွေပေါ့နော်။ဒီလိုမျိုးကုညီနိုင်တဲ့ခါတွေရှိရပေါ့နော်။ဒါတွေကိုကျွန်တော်ကရှိသမျှ resource တွေတော့ကောင်းဆုံးစုပြီးတော့ကျွန်တော်တို့တင်ဆက်ရတာပေါ့ဆရာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဗီဇာပြောင်းပြင်းထန်တဲ့ဒီပိုးမျိုးကွဲတဲ့နေကြုံရတဲ့အချိန်မှာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကောပြောဝရှင်မယ်ဆရာကျွန်
တော်တို့အားလုံးကဒီကိုဗစ်ကိုပေါ့နော် every day ပေါ့ every test ပေါ့အဲကျွန်တော်တို့နေတိုင်းနေတိုင်းပေါ့နော်ဒီနေရာစပြီးကျွန်တော်တို့ကဒီကမျိုးကွဲတွေ့ရတဲ့အချိန်ကဒါ၄ day ကြောင်ခေါင်းပေါင်းကြီးအကြီးထိုးလိုက်တာပေါ့နော်အဲ့လိုအကြီးထိုးပြီးတဲ့အချိန်မှာကျွန်တော်တို့ကကိုနီးနားမှာကိုဗစ်ရှိနေတယ်လို့ခံစားပြီးတော့ပေါ့နော်ကျွန်တော်တို့ကာကွယ်ရေးနည်းလမ်းတွေကိုချိန်တိုင်းနေရာတိုင်းပေါ့နော်ကျွန်တော်လိုက်နာဖို့လိုပါတယ်ကာကွယ်ဖို့လိုတယ်ပေါ့နော်မမလာရင်ကျွန်တော်တို့မိမိကာကွယ်မိမိလုပ်မယ်မိမိသားစုကကာကွယ်ရင်တမိသားစုလုံးလုပ်မယ်မိမိတရားရွာကာကွယ်ရင်တရားရွာလုပ်မယ်ပေါ့နော်အဲ့လိုအနေထားမျိုးနဲ့အားလုံးကနေကိုဗစ်ကဆောင်ရွက်ဖို့လိုပါတယ်နမရတဲ့ဒီဖြစ်လာနိုင်တယ်ပေါ့နော်ဒီ client line ကိုကျွန်တော်တို့ပေါ်လာနိုင်မှာဖြစ်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကျမရေကန္တာကိုတင်ဆက်ခဲ့တာပါခင်ဗျာ။ဒီကနေ့မနက်ပိုင်း VOA အစီအစဉ်တင်ဆက်မှုမှာစပိုင်းဆိုင်ရာချိုးယင်းမှုတွေရှိခဲ့တာကြောင့်ရုပ်တံပိုင်းမှာအဆင်မပြေဖြစ်ခဲ့တာတွေအတွက်တောင်းပန်အပ်ပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချင်းကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းချီဆိုင် BI9 ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာကိုဗစ် -19 ကပ်ရောဂါတတိယလိုင်းကူးစက်ပြန့်ပွားမှုကြောင့်ဒီဇွန်လအတွင်းမှာပဲကူးစက်သူလူနာ200ကျော်ရှိပြီးတော့သေဆုံးသူက4ဦးရှိပြီဆိုတဲ့သတင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပိတ်မှတ်ထားပြီးတော့လက်တုံ့ပြန်နေတယ်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းချင်းပြည်နယ်မင်းတပ်မြို့မှာလူထုစားနပ်ရိက္ခာပူလုံရေးလူထုဘေးကင်းလုံခြုံရေးအတွက်14ရက်တာအပြည့်ရထားကြတဲ့ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ COVID-19 ရောဂါကူးစက်ခံရသူ200ကျော်ရုတ်တရက်တက်လာပြီးသေဆုံးမှုတွေလည်းနေ့စဉ်ရှိလာနေတာကြောင့်လက်ရှိမှာဈေးတွေစားတောက်ဆိုင်နဲ့ဟိုတယ်တွေပိတ်ထားရပါတယ်။ဇွန်လ1ရက်နေ့ကစပြီးဇွန်လ23ရက်နေ့အထိလာရှိုးစေယုံမှာ COVID-19 အတည်ပြုလူနာ209ဦးရှိပြီးသေဆုံးသူ4ဦးအထိရှိလာနေပြီဖြစ်ပါတယ်။ကားသမားတွေကို COVID ရောဂါစစ်ဆေးပေးတာတွေရှိပေမဲ့ NLD အစိုးရတုံးကလို့တင်းတင်းကြပ်ကြပ်စစ်ဆေးအရေးယူတာတွေသတင်းထုတ်ပြန်ပေးတာတွေမရှိလို့အထူးစိုးရိမ်မိတယ်လို့ကိုပိုင်မူကျိုးကျောင်းဆရာတဦးကပြောပါတယ်
။ရခိုင်ပြည်နယ်စစ်တွေမြို့မှာအမျိုးသမီးတဦးပါဝင် COVID-19 အတည်ပြုလူနာ6ဦးကိုဒီတစ်ပတ်အတွင်းထပ်မံတွေ့ရှိတဲ့အတွက်ရောဂါပြန့်ပွားလာနိုင်မှုကိုဒေသခံတွေကစိုးရိမ်နေကြတယ်လို့သိရပါတယ်။ရောဂါပိုးတွေ့ရှိသူအများစုမှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာတဲ့လေဝန်ထမ်းတွေဖြစ်ကြပါတယ်။လက်ရှိစစ်တွေပြည်သူဆေးရုံမှာရောဂါပိုးတွေ့ရှိသူ94ဦးရှိပါတယ်။ကိုဗစ်ရောဂါပြန့်နှံ့မှုကိုကာကွယ်ဖို့အတွက်ဘင်္ဂလားမြန်မာနယ်စပ်ကုန်တော်ရေးစခန်းလည်းပိတ်ထားရပါတယ်
။ချင်းပြည်နယ်ပလဝမြို့မှာဘုံးပတ်ကွဲမှုနဲ့အတူပုံမှန် 905 ကကြီးနဲ့အမှုဖွင့်ခံထားရတဲ့ချင်းလူငယ် 5 ဦးဟာယနေ့အချိန်ထိမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရှိသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။အာနာသိန်းစစ်ကောင်စီဟာပလဝမြို့အရက်ဖက်အဖွဲ့အစည်းတွေမှာအလွတ်လုကင်နေကြတဲ့လူငယ် 18 ဦးကိုဖမ်းဆီးခဲ့ပြီး 73 ဦးကိုပြန်လွတ်ပေးခဲ့ပေမဲ့ချင်းလူငယ် 5 ဦးကိုတော့ဇွန်လ 18 ရက်နေ့ကပုံမှန် 905 ကကြီးနဲ့အမှုဖွင့်ပြီးမိသားစုနဲ့လည်းတွေ့ခွင့်မပေးသေးပါဘူး။မင်းတပ်မြို့အတွင်းစစ်ပေးရှောင်တွေကူညီဖို့တွားရာကနေဖမ်းဆီးခံရတဲ့ချင်းလူငယ် 5 ဦးကတော့ကိုအိုင်မင်းအဆိုတော်အိုက်ထွန်းမင်းကုမ္ပဏီအိုက်ထွန်းမင်းတက်တော်
ကိုအောင်ထွန်းစိုးခေါ်အားလူနဲ့အက်ကဘေလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမှဒါရိုက်တာဦးရကျော်တို့ဖြစ်ကြပါတယ်
။မော်လမြိုင်မြို့ကြောက်မီသွေးယုံမီပွိုင်အနီလုံချုံရေးတာဝန်ယူနေတဲ့စစ်ကောင်စီတပ်ဖွဲ့တွေပြစ်ခတ်မှုကြောင့်ဘလူးကျွန်းကနေမော်တော်ဆိုင်ကယ်နဲ့ပြန်လာတဲ့လူငယ်အုပ်ပွဲချင်းပြီးတေဆုံးသွားပါတယ်။စွန်လ20ရက်နေ့ညနေ8နာရီချိန်လောက်ကဖြစ်ပွားခဲ့တာပါ။တေဆုံးသူတွေဟာဘလူးကျွန်းချောင်းဆုံမြို့နယ်ကအပိယွာသားကိုမိုးစော်ဦးကတနတ်တန်ရ3ချက်ကိုစော်မင်းဦးကတနတ်တန်ရ4ချက်ခန္ဓာကိုယ်မှာတနတ်တန်ရတတီထိမှန်ပြီးလမ်းပေါ်မှာလဲကျတေဆုံးနေတာလို့ရင်ခွဲယုံကိုလိုက်ပါပို့ဆောင်တဲ့ပရဟိတလူမှုကယ်ဆယ်ရေးအတင်းကပြောပါတယ်စစ်ကောင်စီပိုင်မြဝတီတရင်ကတော့အဲ့ဒီလူငယ်နှုတ်ဟာလုံချုံရဲတာဝန်ကြတွေကိုဆိုင်ကယ်နဲ့ဝန်တိုက်ပြီးတနတ်လူလို့6လမ်းဖမ်းဆီးရာကနေတနတ်ထိမှန်တေဆုံးသွားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအာဏာသိမ်းစစ်ကောင်စီတပ်နဲ့ချင်းပြည်နယ်မင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတဲ့နောက်ဒေသခံလူထုတောင်းကနန်းအထိစစ်ဘေးရှောင်နေရချင်းနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ရကနေဇွန်လ20ရက်နေ့မှနှစ်ဖက်လုံးက14ရက်တာအပြည့်ရက်လိုက်ကြပါတယ်ဒီလိုမျိုးအပြစ်ခတ်ရက်ဆဲခဲ့တာဘာကြောင့်မလဲလက်ရှိမင်းတပ်မျိုးအခြေအနေကတော့ဘယ်လိုရှိနေပါသလဲကိုရောဘကစုစည်းထားပြီးဆိုင်းမွန်းကနေတင်ဆက်ပြီးသွားပါမယ်ရှင်
။မင်းတပ်မျိုးမျိုးဖားတွေရဲ့ဂျာဝင်ညိနှိုင်းပေးမှုနဲ့စစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF မင်းတပ်တို့အကြားအပြစ်ရဆဲပြီးစောင့်ကြည့်ကာလ14ရက်တတ်မှတ်ထားတယ်လို့ CDF မင်းတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်
။အပြစ်ခတ်ရဆဲတာဟုတ်ပါလေပြင်းပြင်းထန်စောင့်ကြည့်ကာလပေါ့နော်အဲဒီကြားထဲမှာစစ်ကောင်စီဘက်ကဒီလူတွေကိုစစ်စီမင်းများဖားကြည့်ရမျိုးမရှိဘူးသူစစ်စင်မျိုးမရှိဘူးဆိုရင်တော့ကျေရနိုးနဲ့တပ်ပြစ်ရှင်ဆွေးနေပုတ်ဖြစ်လာနေတာပေါ့
စွန်လ20ရက်နေ့ကနေဇူလိုင်လ4ရက်နေ့ထိ14ရက်တာအကြာကိုနှစ်ဖက်အခြေအနေစောင့်ကြည့်ကာလဖြင့်တတ်မှတ်ထားပြီးအပြည့်ရထားကြတာပါစီရေးပဋိပက္ခကြောင့်စစ်ပေးဆောင်ပြည်သူတွေနဲ့မင်းတပ်မျိုးရဲ့အခြေအနေဆိုးဝါးလာနေလို့လူထုဘေးကင်းလုံခြုံဖို့စာနာရိတ်ခါတဲယူဖို့အပြည့်ရဆေးဆက်ညှိနှိုင်းပေးရတာဖြစ်တယ်လို့မင်းတပ်မျိုးခရိယံပါတာတိတ်ခါတော်ရဆရာတော်တပါးကပြောပါတယ
်တရားရတဲ့လူနာရီလည်းများတယ်နောက်ပြီးတော့ဒီကောင်ကြမှာတမိချင်းနဲ့ကလေးဒုက္ခရောက်တဲ့လူနာတွေကိုလည်းရှေးယုံရှေးခါမရှိဒုက္ခရောက်တဲ့လူတွေမတည်ခင်ပနေတည်တဲ့လူတွေများလာတော့အဲ့ဒါလမ်းကြောင်းကိုစစ်ကောင်စီဖက်ကနေလည်းလက်ရှိရှော့ကျေရုံလိုက်ကြတော့
မင်းတမျိုးနယ်မှာမေလ7ရက်နေ့ကစပြီးစစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF အကြမ်းတကြော့ပြန်တိုက်ပွဲဖြစ်ပွားလာလို့မြို့ပေါ်ရှိလူကြီးစစ်စရာခိုင်နှုန်းကထွက်ပြေးတင်းရှောင်နေကြရတာပါအခုလိုအပြည့်ရတဲ့အကြောင်းရင်းကိုလည်း CDF မင်းတပ်ပြန်ကြားရေးတာဝန်ခံကအခုလိုဆက်ပြောပါတယ်
အဓိကအခုလိုနေနေတဲ့တောင်ကြီးကာလာတွေပါညာတွေလုပ်တဲ့ကျော်အဓိကတော့ဒီတွေပြောပြပေးပြီးရှောင်းနေကကျော်လေးလုံးနေပြီးကျော်လေးချက်ချင်းနေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းငြိမ်းချမ်းတော့အနည်းဆုံးတော့သူတို့ဒီဟိုလိုရွာထဲကိုပြန်ဝင်နိုင်တယ်ရိတ်ခါလိုကြံပို့လို့ရတော့နိုင်တယ်ဆိုတဲ့အချိန်မျိုးလေးဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုမျိုးလေးကြတာပေါ့
လက်ရှိမင်းတပ်မြုပ်နယ်တွင်စစ်ပေးဆောင်စခန်း၁၈ခုမှလူရည်တပေါင်းနီးပါးခလုံးနေကြရပြီးစစ်ကောင်စီကစားနပ်ရိက္ခာဆေးဝါးတည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတာကြောင့်စစ်ပေးဆောင်တွေဟာရိက္ခာနဲ့ဆေးဝါးပြက်လက်မှုရင်ဆိုင်နေရတဲ့အပြင်တည်ဆုံမှုလည်းရှိလာနေပါတယ
်စစ်ကောင်စီတပ်ကမြန်မာနိုင်ငံမြောက်ပိုင်းမှာသူတို့ရဲ့ဆုံးရှုံးမှုတွေအတွက်လက်တုံ့ပြန်တဲ့အနေနဲ့အရက်သားတွေအပေါ်မှာတည်စီလောက်တဲ့လက်တုံ့ပြန်မှုတိုက်ခိုက်မှုတွေကိုတိုးမြင့်လှုပ်ဆောင်နေတယ်လို့ကချက်အမျိုးသမီးများအစည်းအဝေးထိုင်းနိုင်ငံကပြောဆိုလိုက်ပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပေးသွားပါမယ်ရှင်
2022ခုနှစ်ဧပြီလကနေမေလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နဲ့ကချင်ပြည်နယ်အတွင်းကမြို့ပြနဲ့ကျေးလက်ဒေသတွေမှာစစ်ကောင်စီကကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဇွန်လ16ရက်နေ့ကကချင်အမျိုးသမီးများအစည်းအဝေးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်ပါတယ်တိုင်းနာလူထုအပေါ်စစ်ကောင်စီညင်ပန်းနှိပ်စက်မှုအကြောင်းကို KWAT ပြောရေးဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါဗျ။
အထူးသဖြင့်တော့ဒီလူငယ်ပိုင်းပေါ့နော်လူငယ်ပိုင်းတွေဖမ်းဆီးခံရတာများတယ်။ဆိုတော့သူတို့ခံရတဲ့အမ်ဒီကျမတို့ဒီစီရင်ခံစာသတင်းအချက်လက်အရာပြောရမယ်ဆိုလို့ရှိရင်ဒီတနက်နေ့နဲ့ခေါင်းမာထူတာတို့ပြီးလို့ရှိရင်ဒီဆက်လက်မီးရယ်နဲ့တို့တာတို့ပေါ့နော်တခြားဒီညင်ပန်းနှိပ်စက်မှုတွေအမျိုးစုံ ပြောတတ်တဲ့အခြေအနေတစ်ခုမှာနှိစ္စခံရတဲ့ဟာတွေအများကြီးရှိတာပေါ့နော
်မြစ်ချနာမုံင်းနဲ့ကာမိုင်းမြို့တွေကလူငယ်တွေကိုကြင်လွတ်လပ်ရေးတပ်မတော် KIA နဲ့ဆက်သွယ်တယ်ဆိုတဲ့စွပ်စွဲချက်နဲ့ဥပဒေမဲ့ဖမ်းဆီးခြင်းနှိစ္စညင်းဆဲခြင်းတွေစစ်ကြောရေးမှာထိန်းနှိမ်ထားပြီးဥကောင်းတွေကိုတနတ်နဲ့ရိုက်နှက်ထုထောင်ပြီး secret meeting နဲ့လည်းတူပြီးနှိစ္စခဲ့တယ်လို့ KWAT ကထုတ်ပြန်ထားပါတယ်တမရော်ဟာလူထုကိုအကာအကွယ်ပေးမဲ့အစားလူထုကိုအကြမ်းဖက်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဒေါက်ခင်မမမျိုးကအခုလိုပြောပါတယ်
။လက်ရှိမြန်မာနိုင်ငံမှာရှိနေသောစစ်ကောင်စီရဲ့တပ်ကမြန်မာနိုင်ငံရဲ့တမရော်တရက်လို့ကျမတို့အနေနဲ့လက်ခံထားခြင်းရှိပါဘူး။တမရော်တရက်ရဲ့အဓိကတာဝန်ဟာအဲ့ဒီတိုင်းပြည်ထဲမှာရှိတဲ့ပြည်သူလူထုရဲ့အသက်အန္တရာယ်ကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်တာဝန်ရှိတာဖြစ်ပါတယ်။လက်ရှိစစ်ကောင်စီရဲ့တပ်ကတည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်အန္တရာယ်ကိုချိမ့်ချောက်နေတဲ့လက်နက်ကင်ထားသောအကြမ်းဖက်စစ်အုပ်စုတစုသာဖြစ်ပါတယ်။ဤရင်းစစ်ဖြစ်ပွားအောင်လှုပ်ဆောင်တဲ့သူတွေကစစ်ကောင်စီတပ်သားဖြစ်ပါတယ်။
လုံချုံရဲတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြပြည်သူတွေကိုကြီအစ်စ်တွေဆက်လက်အုံပြုပစ်ခတ်နေပြီးအဲ့ဒီကြီအစ်စ်တွေကြောင့်ဗမော်နဲ့ဖားကံမြို့မှာအမျိုးသား2ဦးတိဆုံးခဲ့ရတယ်လို့ဆိုပါတယ်။နောက်ပြီးတော့အဲ့ဒီမြို့ပြဒေသတွေမှာလည်း NLD အဖွဲ့ဝင်တွေ၊ဆရာဝန်တွေ၊တရင်းသမားတွေနဲ့လူငယ်ကောင်းဆောင်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေကိုရှာဖွေဖမ်းဆီးမှုပြုလုပ်နေပြီးနလအတွင်းလူပေါင်း62ဦးဖမ်းဆီးခံရတယ်လို့မွန်းနေလီကဆက်ပြောပါတယ်။စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့အကြမ်းဖက်ပွားတဲ့တိုက်ပွဲကြောင့်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ထောင်ကနန်းထပ်တိုးလာနေပါတယ်အခုလိုမျိုးဖြစ်ပွားတာဟာ KIA ကမတ်လ25ရက်နေ့ကအလတ်ဘုံစခန်းကိုပြန်လည်တင်ပိုင်နိုင်တာတွေမေလ3ရက်နေ့ကစစ်ကောင်စီရဲ့ရဟတ်ရင်တစည်းကိုပြစ်ချနိုင်ခဲ့တာတွေကိုမကျေနပ်လို့စစ်ကောင်စီကနေလူထုအပေါ်လက်တုံ့ပြန်တာဖြစ်နိုင်တယ်လို့ကချင်အမျိုးသမီးများအစည်းအရုံး KWAT ကထောက်ပြထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ COVID-19 ကပ်ရောဂါတတိယလိုင်းကူးစက်ပြန့်ပွားမှုကြောင့်ဒီဇွန်လအတွင်းကူးစက်သူလူနာ200ကျော်ရှိပြီး4ဦးသေဆုံးသွားပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပြစ်မှတ်ထားလက်တုံ့ပြန်နေတယ်လို့ကချင်အမျိုးသမီးများအစည်းအရုံး KWAT ကထုတ်ပြန်လိုက်ပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာလူထုစားနပ်ရိက္ခာဖူလုံရေးလူထုဘေးကင်းလုံခြုံရေးအတွက်14ရက်တာအပြည့်ရထားကြပါတယ
်။တရရှင်တွေခုနဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပါ
Fever Wine တို့သားရိတ်တင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထိသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကွန်လင်းရေအခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါဦးခင်ဗျာ
ခေါင်းပါခင်ဗျာမြန်မာနိုင်ငံမှာဆင်အနာသိမ်းပြီးနောက်ပိုင်းတက်ခတ်မှုတွေဆက်လက်ပြင်းထန်နေတဲ့ကြောင့်တိုင်းကနန်းအထိရှိတဲ့ဒေသခံရဲသားတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပုံစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားတက်ခတ်မှုတွေတိုင်းဒေသနဲ့ကန်ဖွဲ့တွေချင်းချင်းကြားတက်ခတ်မှုတွေကြောင့်လူပေါင်း2,300,000လောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့ကြောင်းကုလသမဂ္ဂစာနာမှုအကူအညီပေးဖွဲ့စည်းရေးပြောကြားချက်ကိုကူကပ်ပြီးကုလသမဂ္ဂထွန်းရင်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကကြာသပတင်းနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါထူးသဖြင့်လူပေါင်း38,000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့မြန်မာနိုင်ငံ8,000ဘက်ဒေသကအခြေအနေတွေပေါ်ကုလသမဂ္ဂဖွဲ့စည်းရေးစိုးရိမ်နေတယ်လို့လည်းသူကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့အရှိတောင်အရှိန်နိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဆက်အနာဝင်နေအမြန်ဆုံးအကောင့်တွေပေါ်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်အရှိအရှာထိပ်သီးစည်းဝေးပွဲကအကြီးအကဲရရှိနေတဲ့အာဆီယံအသင်းရဲ့ဒုတိယတွင်းမှုချုပ်မက်ကက်တင်းတို့နဲ့ကြာသပတေးနေ့ကတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှိအရှာနဲ့ပစိဖိတ်ရေးအကြီးအကဲရရှိကင်မွန်ရဲ့ကြီးညာချက်မှာတိုက်တွန်းထားတာပါမြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရတဲ့ရတမှုမတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်စေဖို့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ် အာဖဂန်နစ္စတန်နိုင်ငံကတပ်တွေအလုံးပြောင်းသွင်းပြီးတဲ့အခါအမေရိကန်တပ်တမလုပ်ငန်းတွေလုံခြုံရေးအတွက်တပ်ဖွဲ့ဝင်650လောက်ခြံထားမှဖြစ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ကဝူးမြို့တော်လေဆိပ်လုံခြုံရေးအတွက်တာဝန်ယူမဲ့တူရကီတပ်ဖွဲ့တွေကိုအကူအညီပေးဖို့ရန်ကန်တန်းရှိတဲ့တပ်တွေကိုယာယီထားမှဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။
ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာဂျီမီကုတ်နဲ့အတူရုတ်တံမိုင်းဆိုင်ရာအင်ဂျင်နီယာကယ်ဗင်ဖောင်လာတို့ကပူးပေါင်းတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။This program